ကုလသမဂ္ဂမှမြန်မာစစ်အစိုးရရဲ့ကိုစားပြုမှုအပေါ်ကန့်ကွက်လွာတင်သွင်းထားတာနဲ့ပတ်သက်ပြီးမကြာခင်ကျင်းပမဲ့63ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေကင်တွယ်ရမှာဖြစ်တဲ့အကြောင်းကုလသမဂ္ဂဘက်ကမနေ့ကပြောလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုပြောကြားလိုက်တာပါ။ကိုကျော်ကျော်သိန်းရေအပြည့်အစုံကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမန်းညိုညိုလင်းရေ။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတဲ့နောက်တွေကမေးကြတာကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးမီရှယ်မွန်ဒော့စ်ကဖြေကြားခဲ့တာ
ပါ Well the Secretary General can only convey this letter to members of the General Assembly as you know the matter
ကုလသမဂ္ဂအတွင်းမှူးချုပ်အနေနဲ့ကဒီစာကိုထွေထွေညီလာခံရဲ့ဖွဲ့ဝင်နိုင်ငံတွေစီကိုပေးပို့တာပဲလုပ်နိုင်ပါတယ်ရှင်ကိုစားပြုမှုပေါ်မှာကန့်ကွက်တဲ့ကိစ္စတွေကိုတော့အထွေထွေညီလာခံကပဲကင်တွယ်နိုင်ပါတယ်အခုကိစ္စမှာတော့63ချိန်မြောက်ညီလာခံကနေကင်တွယ်ရမှာပါအထွေထွေညီလာခံအတိုင်းရဲ့အစမှာကိုစားပြုမှုတရားဝင်ချင်းဆိုင်ရာကော်မတီရဲ့အစည်းအဝေးကိုကျင်းပလေးရှိပါတယ်
။ရွေးကောက်ပွဲကနေတင်မြှောက်ခံထားရတဲ့ကိုယ်စားလှယ်တွေကတရားဝင်ကိုစားပြုမှုတောင်းခံတဲ့အပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကမှတ်ချက်တစ်ခုခုပေးမပေးမေးရမှာတော့မီရှယ်မွန်ဒတ်စ်ကအတွင်းမှူးချုပ်ကဘာမှတ်ချက်မှမပေးတဲ့အကြောင်းဒီကိစ္စကိုအထွေထွေညီလာခံကပဲကင်တွယ်သွားရမယ့်အကြောင်းဖြေခဲ့ပါတယ်။ဒီကနေ့မှာတော့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်အီဘရာဟင်ဂမ်ဘာရီကသူရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီကိုအစီရင်ခံဖို့ရှိပါတယ်။ပြီးရင်တော့သတင်းတောက်တွေနဲ့တွဲဆုံရှင်းလင်းမယ်အကြောင်းလဲမီရှယ်မွန်ဒတ်စ်ကပြောသွားပါတယ်။မြန်မာအစိုးရဟာလူထုကရွေးကောက်တင်မြှောက်ထားတာမဟုတ်ပဲအာဏာသိမ်းယူပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်အစိုးရဖြစ်တာကြောင့်တရားမဝင်တဲ့အကြောင်းဒါကြောင့်1990ပြည့်နှစ်မှာလူထုကရွေးကောက်တင်မြှောက်ခဲ့တဲ့ပြည်သူ့လူတော်ကိုယ်စားလှယ်တွေကသာနိုင်ငံကိုတရားဝင်ကိုယ်စားပြုခွင့်ရှိတာကြောင့်စေစိုးရရဲ့ကိုစားပြုမှုကိုဖျက်သိမ်းပြီးလွတ်တော်ကိုယ်စားလှယ်တွေကိုအတိမတ်ပြုဖို့ MPU ပြည်သူ့လွတ်တော်ကိုယ်စားလှယ်များတမကရဲ့ဒူဥက္ကဋ္ဌဒေါ်ဆန်းဆန်းလက်မှတ်ထိုးပြီးအင်္ဂါနေ့ကပဲကုလသမဂ္ဂအတွင်းမှူးချုပ်စီစာပို့ခဲ့တာပါအစောပိုင်းမှာတော့ NCGUB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်အမျိုးသားညွန်ပေါင်းအစိုးရကလက်မှတ်ထိုးတင်သွင်းဖို့ဒီလှုပ်ရှားမှုကိုဦးဆောင်သူတွေကတင်ပြခဲ့ပေမဲ့ NCGUB ကလက်မှတ်ထိုးဖို့ငြင်းဆန်ခဲ့တာကြောင့် MPU အနေနဲ့ပဲတင်သွင်းခဲ့ကြတာပါဒီကိစ္စကိုလှုပ်ရှားနေသူတွေကတော့ဘသူကားပဲလက်မှတ်ထိုးတင်သွင်းနေဖြစ်စေအရေးကြီးတာကတော့မြန်မာစစ်အစိုးရဟာနိုင်ငံကိုတရားဝင်ကိုစားပြုတဲ့အစိုးရတရားမဟုတ်ဘူးဆိုတာနိုင်ငံတကာကသိရှိဖို့ပဲဖြစ်ပါတယ်လို့ပြောကြကြောင်းပါခင်ဗျာ